ချင်းပြည်နယ်မင်းတပ်မတူပီလမ်းမပေါ်ကချမ်ပီယံကြီးရွာနာမှာ CDF မတူပီတပ်နဲ့စစ်ကောင်စီတပ်တို့ကြားမှာမတ်လ31ရက်နေ့ဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ချမ်ပီယံရွာသစ်ရွာဟောင်းအပါအဝင်ကြီးရွာ၅ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ချင်းပြည်နယ်မတူပီမြို့နယ်မှာ CDF မတူပီနဲ့စစ်ကောင်စီတို့အကြားဒီနေ့ကြာသပတေးနေ့မနက်ပိုင်းကတိုက်ပွဲတွေဖြစ်နေပါဗျ။မင်းတပ်မတူပီလမ်းမပေါ်ကချမ်းပြန့်ကျေးရွာတဲ့ရွာဟောင်းကျောင်းမှာဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေသုံးပြီးတိုက်ခတ်တယ်လို့ချမ်းပြန့်ရွာကတူက VOA ကိုပြောပါဗျ။
မင်းကဆင်းလာတာပေါ့သူတို့ချန်ပီယံရွာတင်မှာ AK ဖြစ်ပြီးတော့ဒီနေ့တော့ဇာတိမျိုးဟောင်းကြမှာတက်ပွဲဖြစ်တယ်ပေါ့သူကတော့နည်းနည်းငယ်ငယ်နဲ့စစ်တပ်လေးနဲ့ကြည့်နေတော့တောင်းနေလို့ပြင်းနေရတယ်ပြင်းနေတော့သူတို့ဒီချန်ပီယံရွာတင်ရဟောင်း80လေးဆိုကြတော့ဒီလိုခါလေး -70 ဆိုတော့နည်းနည်းကြည့်နေတော့ရှော့တက်ပွဲဖြစ်တယ်တော့ရှော့ပြစ်တယ်ပေါ့သူတို့ကလည်းနည်းနည်းကြည့်နေတော့တိုင်ရင်နံပါတ်2တိုင်ရင်ကနေလို့ပေါ့
ကျေးရွာရှိတဲ့ဘက်ကပါလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ချမ်းပြန့်ကျေးရွာတဲ့ကျေးရွာဟောင်းအပါအဝင်မင်းတပ်မတူပြီးလမ်းမကြီးတလျှောက်ရွာတွေကဒေသခံတွေတောတောင်နေတဲ့ထွက်ပြေးပုန်းခိုနေကြရပါတယ်
။ဒေသခံတွေကဒီလိုပဲတောတောင်နေထဲမှာရှောင်ပုန်းနေရတာပေါ့ဒီလိုပဲအခုလည်းတောတောင်နေထဲမှာကျွန်တော်လည်းတောတောင်နေထဲမှာရောက်နေတာခွာ။ရွာတွေကလည်းနေကြည့်နေတယ်ရွာတွေရောပြစ်နေတာဆိုတော့အညီညာရွာဆိုအခုမင်းတပ်မတူပြီးလမ်းကြောင်းတောက်လျှောက်ကရွာကြီးကတော့ကြီးရတော့မိုင်80ပြီးရမယ်။ဆက်ဆက်လေးပြီးရမယ်မွန်တုံပြီးရမယ်လို့ရွာကြီးလန်တော့မှရှိနေပါလေပေါ့ကြီးလိုက်အင်ကိုပြန်သွားလိုက်လို့အလိုပဲနေရတော့ဗျာတင်းကြီးနဲ့ပြစ်လိုက်ပြန်ကြီးလိုက်အလိုပဲနေရတော့
ခုလိုစစ်ကောင်စီတပ်တွေရောက်မလာခင်ကတည်းကရွာသားတော်တော်များများကတော့ဘေးလွတ်ရာကြိုးပြီးထွက်ပြေးပုန်းခိုနေကြတာဖြစ်ပါတယ်။ထွက်ပြေးနေကြသူတွေထဲမှာလူမမာတွေပါပါတာကြောင့်စေဝါအခက်ခဲဖြစ်နေကြတယ်လို့နောက်ရွာကန်တယောက်ကပြောပါတယ်
။ဘောဖြစ်မှာဆိုတော့ခက်ခဲတာနဲ့ဖြစ်လို့ကျွန်တော်ကြွားရတာလေဒီမှာသူ့တွေကနေမကောင်းလို့လူတွေလည်းရှိတယ်။ဝန်ဆော်လို့လူတွေရှိတယ်လို့နေမကောင်းရချင်းတို့မှာစော့ဖို့ဘာဖို့ကရှေးဝါးလူပါနေအခက်ခဲမျိုးနဲ့နေခဲရတယ်ဒီမှာ
ခုလိုအခက်ခဲတွေနဲ့ပုံခုနေကြပေမဲ့ဘေးလွတ်တယ်လို့မခံစားရကြောင်းကိုလည်းနောက်ထပ်စစ်ပြေးဒုက္ခတွေတယောက်ကပြောပါတယ်
။ဒီလိုလေသူတို့လည်းရှင်မအဆောင်နဲ့အနေနဲ့ဖြတ်ပြေးတာဖြစ်တယ်။ဒီလိုရှင်တို့ကဖက်လက်ကြီးနဲ့လဲချရတယ်ဒီလိုရှင်တက်လက်နဲ့ထောက်တာပေါ့နော်။အဲလိုမျိုးဖြစ်တဲ့ချင်းတော့ကျမတို့ကအကြိုက်ကဆောင်နဲ့အနေနဲ့ကျမတို့အခက်ခဲရှိရတာပေါ့။ကျမတို့ဒီအင်ရဲ့အိမ်သားပေါ့လား။အဲလိုမျိုးဇာလက်နဲ့ကြီးကိုချရချင်တော့ကျမတို့ဒီခိုင်မှလည်းသုံးနေလေ။
မကွေးတိုင်းကြောက်ထုမြို့နယ်ကနေမတူပီအခြေဆိုင်ခလာရ300လေးတရင်ကိုဆင်းကြိုတဲ့စစ်ကောင်စီရင်တန်းတွေကိုကြားဖြတ်တိုက်ခိုက်ခဲ့တာကနေနှစ်ဖက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ CDF မတူပီပြန်ကြားရေးတာဝန်ခံຫນွေဦးလင်းက VOA ကိုပြောပါတယ်
ဒီမတူပီမင်းတပ်လမ်းကြားတနေရာမှာပေါ့ကျွန်တော်တို့ဒီ CDS မတူပီနဲ့တိုက်ပွဲဖြစ်တယ်ဖြစ်တာကတော့မနေ့ကညနေပိုင်းကလေးပေါ့သူတို့ဒါပေမဲ့ဒီနှစ်ဖက်ပစ်ခတ်မှုမရှိပေမဲ့မနေ့ကညနေပိုင်းကလေးကသူတို့ဒီကျွန်တော်တို့ထောင်ထားတဲ့မိုင်းနေမီရာမျိုးတွေရှိတယ်ဒါပေမဲ့ဒီမနေ့9:25မှာတော့ဒီသူတို့ကအင်အားဒီ80နီးပါးလောက်ပေါ့တက်လာတဲ့ချိန်ကျတော့ဒီကျွန်တော်တို့ထောင်ထားမိုင်းနေမီတွေလို့နှစ်ဖက်ဖြစ်ပြီးပစ်ခတ်မှုတွေဖြစ်တယ်ပေါ့အတားတစ်ချိန်ပေါ့နော်ပြီးတော့မှဒီမနေ့9:30ကနေဒီ9:50လောက်ထိတော့ဒီတစ်ချိန်ဆူဆူပေါင်းဒီကျွန်တော်လက်ချိန်ပေါ့ဒီနေ့မနေ့ပြစ်ခတ်တာ
မင်းတပ်ဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်ချင်းပြည်နယ်ခြေနေကတော့ကျွန်တော်တို့မတူပီပြတ်မှာတော့မတ်လ29ရက်နေ့ကတော့ကျွန်တော်တို့ဖြစ်ခဲ့တာတခုရှိတယ်မတ်လ29ရက်နေ့ကနေတော့ကြာဒါမင်းတပ်ကနေမတူပီကိုကျွန်တော်တို့ဒါတပ်မတော်လုံခြုံရေးရင်းနှီးတစ်ခုသွားတာတော့ဝိုင်းဝန်းပြစ်ခတ်တဲ့ဖြစ်စဉ်တစ်ခုဖြစ်ပါခဲ့တယ်အဲဒီမှာတော့ကျွန်တော်တို့စီကစစ်ဘေးရှုထမ်းရရှိခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်လေ10နာရီလောက်ကနေပြောကြအဲကျွန်တော်တို့10နာရီ5မိနစ်လောက်ထိ5မိနစ်ကျွန်တော်တို့ဖြည့်ပြုံမှုဖြစ်သွားကြတဲ့အခြေအနေရှိပါတယ်
။ချင်းပြည်နယ်တွေကမင်းတပ်မတူပြီးမြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ရေးလှုပ်ရှားနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းနှိမ့်စင်ဆိုသလိုတိုက်ပွဲတွေဖြစ်နေပါတယ်ရှင်။